โควิด-19ကာလကန့်သတ်မှုတွေကြောင့်အခက်အခဲတွေကြောင့်မလေးရှားကနေမြန်မာနိုင်ငံကိုတရားမဝင်လမ်းကြောင်းတွေကနေတဆင့်နေရာပြန်လာသူတွေကိုတောင်းမြို့မှာဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်ကျမအေးပါပါမလေးရှားနိုင်ငံမှာကပ်ရောဂါကာလကန့်သတ်မှုတွေနဲ့အဖမ်းဆီးတွေကြောင့်အလုပ်လက်မဲ့တွေဖြစ်နေကြရပြီး စာဝင်နေရအခက်ကြုံနေရတယ်လို့အဖမ်းဆီးတွေလည်းရှိနေတာကြောင့်မြန်မာနိုင်ငံသားတွေဟာနှီးမျိုးစုံသုံးပြီးနေရာကိုပြန်လာနေကြတာပါဒီထဲကမကြသေးခင်ကပြန်လာကြတဲ့မြန်မာနိုင်ငံသား၉ဦးဟာလည်းကော့တောင်းမြို့မှာဖမ်းဆီးခံရတယ်ဆိုပြီးလုံတမာရေးလှူရှားနေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကော့တောင်းမြို့ပညာပေးရေးစင်တာရဲ့တာဝန်ခံဦးမိုးဝေကပြောပါတယ်နေရာပြန်လာသူတွေထဲမှာလူမှန်ကိုရီက
看妈妈呗。阿哥在看不边，阿哥在看妈妈擦啦嘞。都是睡觉睡内的，你给瞅个，没逼的没逼的。对，都罗罗楼背来呀了，我那都标了楼里面的皮瓦嘞，对啊楼哇，其实道路面嘞，阿克开的家都。내부와세미티를들어서리퀘자는채위로라자라그래또변양라서도퀘자는또변양라말레이시아인변양라때마들어서링깃띠아오1200배야래로ပြော래쵸와래1400쵸와래1200쵸와래1600또우나또우로못뚜라우아쿠피게래카오변라변라래우수마1400바래
아쿠나우송어떠변라두리가러콰란란부가9우ပီနန်က2ဦးလို့လည်းပြောပါရယ်။နေရပြန်ဖို့လူမောက်ကိုပွဲစားတွေကိုမလေးရှားရင်းကင်ဝင်2000ပေးခဲ့ရပြီးမလေးရှားနိုင်ငံကနေတဆင့်ထိုင်းနိုင်ငံဆက်တွန်ခရိုင်ကိုလှေလန်းနဲ့လာကြသလိုအဲ့ဒီကနေတဆင့်ရနောင်းနယ်ဆက်ပါချံမြစ်ကိုဖြတ်ပြီးကော့တောင်မလီဝမ်ကျေးရွာကော့တောင်3မိုင်အထိအစစ်စစ်လာခဲ့ကြတယ်လို့လည်းဆိုပါရယ်။ကက်ယောဂါကာလမှာမလေးရှားရောက်မြန်မာနိုင်ငံသားတွေနေရပြန်ခြင်းနေကြတဲ့အတွက်မြန်မာတန်ရုံကိုဆက်သွယ်အကြောင်းကြားရတာရှိပေမဲ့လည်းကြန့်ကြာမှုတွေရှိနေတာပါ။ဒီအတွက်တရားမဝင်လမ်းကြောင်းတွေကနေမြန်မာနိုင်ငံကိုပြန်လာနေကြရတာကနေဒီလထဲမှာပဲကော့တောင်မြို့မှာဖမ်းဆီးခံရသူ20ကျော်အထိရှိနေပြီလို့လည်းဦးမိုးဝေကပြောပါရယ်
။သူတို့လေးရှားရင်တစ်ဆင့်မှာသူတို့ကလေနဲ့သူလန်ကာဝီလန်ကာဝီရင်ဆင့်မှာဒီကျွန်တော်တို့ထိုင်းနေစားကူးတယ်နေစားရင်ဆင့်မှာထိုင်းနေဆင့်မှာကျွန်တော်တို့ဒီထိုင်းကျော်ပြီးတော့ဒီရနောင်းဖဲ့လာတယ်ရနောင်းကနေမှချုပ်ပေါ်ချုပ်ပေါ်ရင်တစ်ဆင့်မှာကျွန်တော်တို့ပွဲစားချိန်ပြီးတော့ဒီထဲလာတယ်အားလုံးတော့ပွဲစားနေကြီးပဲသူတို့ချိန်ပြီးလာကြတယ်အော်သူ6ယောက်လာလိုက်4ယောက်လာလိုက်2ယောက်လာလိုက်အဲ့လိုမျိုးတွေဖြစ်နေတယ်ဗျာဒီကြားနေမှာလာရတာတော့ဟုတ်ကဲ့ခုဆိုရင်တော့ဒီလက်ထဲမှာဆိုရင်တော့ကျွန်တော်ရောက်မဲ့ဆယ်ကျော်လောက်တော့ရှိဖို့များတဲ့
မလေးရှားကနေမြန်မာနိုင်ငံကိုပြန်ရောက်လာကြသူတွေကိုတော့ကျန်းမာရေးစစ်ဆေးပြီးစောင့်ကြည့်စခန်းတွေကိုပို့ဆောင်ထားပါတယ်ဇူလိုင်လ30ရက်နေ့မနက်ပိုင်းမြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမလေးရှားနဲ့ထိုင်းနိုင်ငံကပြန်လာသူ2ဦးမှာကိုဗစ် -19 ရောဂါပိုးတွေ့ရှိကြောင်းအတည်ပြုထားပါတယ်။သေဆုံးသူ6ဦးပါဝင်ကူးစက်သူ350ကျော်ရှိတဲ့မြန်မာနိုင်ငံမှာအတည်ပြုလူနာအများစုကပြည်ပကပြန်လာသူတွေဖြစ်ကြပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။